အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေထွက်ခွာဖို့တည်င်းတပတ်တော်မလိုတော့တဲ့အချိန်မှာအမေရိကန်အရပ်သား1500လောက်ဆက်လက်ကျန်ရှိနေဆဲဖြစ်ကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ကျန်နေသေးတဲ့အမေရိကန်တွေအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာနိုင်အောင်တာဝန်ရှိသူတွေကြိုးပမ်းနေကြောင်းလည်းဗုဒ္ဓဘုနေ့နိုင်ငံသားရေးဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
်။ Remaining roughly 1000 contacts that we hadwho may be Americans seeking to leave Afghanistan.
Afghanistan နိုင်ငံကနေထွက်ခွာဖို့ကြိုးစားကောင်းကြိုးစားနေကြတဲ့ခမန်းကြီးကြံနေသေးတဲ့ American 1500လောက်နဲ့ကျွန်တော်တို့ဆက်သွယ်ရထားပါတယ်။သူတို့နဲ့နေစဉ်အချိန်ပေါင်းများစွာနီးလန်းပေါင်းစုံနဲ့ကျွန်တော်တို့ဆက်သွယ်ကြိုးပမ်းနေပါတယ်လို့ဝင်ကြီးဘလန်ကန်ကပြောသားတာပါ။ကြံနေသေးတဲ့သူတွေထဲမှာ American နိုင်ငံသားမဟုတ်တဲ့သူတွေ Afghanistan ကနေမထွက်ခွာခြင်းတဲ့သူတွေလည်းရှိကောင်းရှိနိုင်တယ်လို့ပြောပါတယ်။ဩဂုတ်လ14ရက်နေ့မှာအာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တပုန်တွေထိန်းချုပ်လိုက်တာကြောင့်လေကြောင်းကနေကယ်ဆယ်ရေးလုပ်ငန်းတွေအမေရိကန်ဘက်ကစတင်ချိန်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နိုင်ငံသား6000လောက်ရှိခဲ့ကြောင်းနိုင်ငံသားဝန်ကြီးဘလန်ကန်ကပြောကြားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကစပြီးအခုနောက်ဆုံးနေ့မှာလူပေါင်း900အပါအဝင်အနည်းဆုံးအမေရိကန်နိုင်ငံသား4500ကိုကယ်ထုတ်နိုင်ခဲ့တယ်လို့သူကပြောပါတယ်ရှင်။